နိုင်ငံတကာတိုင်ဝမ်ကအလေးပေးအာရုံစိုက်ခဲ့တဲ့ဒီဖက်စီကန်ရိုက်တာသတင်းတော်နှစ်ဦးကိုမြန်မာသမ္မတရဲ့လူငင်းတတကွန်းနဲ့အမေရိကန်ကပြန်လွှတ်ပေးလိုက်တာဟာသတင်းလွတ်လပ်ခွင့်တိုက်ပွဲရဲ့အောင်မြင်မှုတစ်ခုအဖြစ်ပူလီဇာဆုရွေးချယ်ရေးအဖွဲ့ပါဝင်နိုင်ငံတကာသတင်းမီဒီယာအဖွဲ့အစည်းတွေကလိုက်လိုက်လေးလေးကြိုးစွနေကြပါလေနိုင်ငံတော်ရေးရှိအကျိုးစီးပွားအတွက်ရိုက်တာသတင်းတော်တွေကိုပြန်လွှတ်ပေးလိုက်တာလို့မြန်မာဆိုရပြောခွင့်ရဦးစောထေကလည်းဆိုပါတယ်ဒီကြောင့်မတ်အင်ဂျင်နိုင်ဆက်ပြောပါလိမ့်မယ်
I would like to say thank you very much for it. I'm really happy and excited to see my family.
အခုကြားခဲ့ရတာကတော့အင်းစိန်ထောင်မှာရပ်ပေါင်း900နဲ့စတီးရနေခဲ့ပြီးတော့လွမြောက်လာတဲ့ writer သတင်းတော်ကိုဝါလုံးကထောင်ဘူးဝထွန်းမှာသူ့ကိုစောင့်ကြည့်နေကြတဲ့သတင်းတော်တွေကိုပြောသွားတာပါ။သူပြောသွားတာကအားလုံးကိုကျေးဇူးတင်ပါကြောင်းနဲ့သူ့မိသားစုနဲ့အပေါင်းအသင်းတွေကိုတွေ့ရဖို့စိတ်လှုပ်ရှားပျော်ရွှင်နေတယ်လို့ပြောသွားပါတယ်။ဒါအပြင်သူ့ရဲ့သတင်းအလုပ်ခန်းကိုအခုပဲသူသွားကျင်နေတဲ့အကြောင်းထောင်ကထွက်ထွက်ချင်းကိုဝါလုံးကပြောပါတယ်။ရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအင်းစိန်ထောင်ကနေထွက်လာတာကိုနိုင်ငံတကာသတင်းဌာနတွေကတိုက်ရိုက်ထုတ်ပြန်ပြသနေတာကိုကြည့်ရှုနေကြတဲ့ရိုက်တာသတင်းဌာနဝန်ထမ်းတွေကလည်းအခုလိုထောင်ကထွက်ထွက်ချင်းသူ့လုပ်ကိုပြန်လုပ်ဖို့အစဉ်သစ်ဖြစ်နေပြီလို့ပြောလိုက်တဲ့ကိုပါလုံးကိုလက်ခုပ်တီးဩဘာပေးခဲ့ကြပါတယ်။တတိယအတုံမြောက်တမနာလူငယ်ချမ်းသာခွင့်နဲ့လှုပ်ပေးသူတွေတဲ့ရိုက်တာသတင်းတော်နှစ်ဦးကိုပါလှုပ်ပေးခဲ့ရတဲ့အကြောင်းရင်းကိုကြားပြင်းတယ်လိုက်ကော်မျိုးကိုရောက်နေတဲ့နိုင်ငံတော်တမနာရုံညွှန်ကြားရေးမှူးချုပ်ဥသောထေကမင်းရောက်သတင်းတော်တွေကိုအခုလိုပြောပါတယ
်ဟိုကျွန်တော်တို့ရိုက်တာသတင်းတော်မျိုးရိုက်တာသတင်းတော်မျိုးသတို့နဲ့ဘာလုံးလို့ဒီသမလာရဲ့ဖြစ်တဲ့တွင်ပြောပါပါတယ်ဆိုတော့လည်းကျွန်တော်ပြီးခဲ့တဲ့မန္တလေးရဲ့အစည်းအဝေးမှာဒီသားစုဝင်တွေကနေပြီးတော့အဲ့ဒါဆက်ဖို့ပါတယ်။ကျွန်တော်ရဲ့တာဝန်ပုဂ္ဂိုလ်တွေဖြစ်ရဲ့နိုင်ငံတော်ကောင်းဆောင်တွေဖြစ်လာပါတယ်။ဖြစ်လာတဲ့ပုံမှာဒီကြီးတွေကနိုင်ငံတော်ရဲ့ရည်ရွယ်ချက်ကိုပြောတာပေါ့နော်။ဒီလိုမျိုးတော့ဆက်လိုက်တာတကယ်မျိုးကိုဆက်လုပ်တတ်ဖြစ်တယ်နော်
။တရင်းလက်ခွေမြင့်တင်နေတဲ့အထင်ကရအဖွဲ့ကြီးဖြစ်တဲ့နယူးယောက်ချေဆိုင်ပူလီဇာဆုရွေးချယ်ရေးဖွဲ့ကလည်း2019ခုနှစ်ပူလီဇာဆုရှင်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့လွတ်မြောက်လာတဲ့အတွက်အလုံးကိုကျေနပ်အားရမိကြောင်းပူလီဇာဆုရွေးချယ်ရေးဘုတ်အဖွဲ့တာဝန်ခံဒေးနာကနေဒီက VOE ကိုအခုလိုပြောပါတယ
် Like all who embrace the principles of a free and open press we are enormously
grateful ဘယ်လိုလဲဒီနေ့တင်နေတဲ့အခြေခံမူတွေကိုလက်ခံကြုံကြည့်သူတွေလိုပဲကျမတို့အနေနဲ့မြန်မာနိုင်ငံက2019ပူလစ်ဇာဆုရှင်လို့ဖြစ်တဲ့ Writers တင်တော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ထောင်ထဲမှာရပောင်း917နေခဲ့ပြီးတဲ့နောက်မှာလွတ်မြောက်လာတဲ့အတွက်စိတ်ကိုကျေနပ်အားရမိပါတယ်မရှိမဖြစ်လိုအပ်တဲ့တင်လွတ်လပ်ခွင့်အတွက်သူတို့နှစ်ဦးကနိုင်ငံတကာစံပြုထိုက်သူတွေဖြစ်နေတတိရှိရှိရည်တည်ခဲ့ကြတာပါအမတန်ပြင်းထန်တဲ့ဖိနှိပ်မှုအခြေအနေတွေအောက်မှာတင်တင်ရအပေါ်မှာသူတို့ရဲ့စံတိချံခံမှမှုကိုကျမတို့အားလုံးဂုဏ်ယူလေးစားမိပါတယ်
ရိုက်တာသတင်းတော်တွေအခုလိုလွတ်မြောက်လာတာဟာသတင်းလွတ်လပ်ခွင့်တိုက်ပွဲရဲ့အောင်ပွဲအဖြစ်ပြင်းထန်ခြေဆိုင်နေစည်းမချသတင်းတော်များအဖွဲ့ RSF ရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Daniel Bustard ကပြောပါတယ
်။ The release of Walon and Chosu is like a victory for press freedom in Myanmar and around the world.
လွတ်မြောက်လာမှုဟာမြန်မာနဲ့ကမ္ဘာတစ်လုံးမှာသတင်းလွတ်လပ်ခွင့်အတွက်အောင်မြင်မှုတစ်ခုလို့ပြောရမှာပါ။ဒီလိုလွတ်ပေးဖို့တစ်နှစ်ခွဲလောက်ကျွန်တော်တို့ဆောင်မြော်ခဲ့ရပါလိမ့်။တို့လည်းလုပ်ပေးဖို့နိုင်ငံတကာမှာရောပြည်တွင်းမှာပါမြန်မာနာဝိုင်းပြီးတော့တောင်းဆိုခဲ့ကြတာပါအဲဒါကြောင့်အချိန်ကြာပြီးတော့အတိတ်ပဲမဲ့တဲ့ရှိရှိကြီးဖြတ်တန်းပြီးတဲ့နောက်ဒါဟာအောင်ပွဲတစ်ခုဖြစ်ပါတယ်ရိုက်တာသတင်းတော်နှစ်ဦးရဲ့တက်တီကိုကျွန်တော်တို့မဖြစ်မနေဂုဏ်ပြုရမှာဖြစ်ပါတယ
်ဒါပေမဲ့လည်းရိုက်တာသတင်းတော်နှစ်ဦးဖန်ဆီးခံရတဲ့ဖြစ်ရပ်ကိုကြည့်ရင်မြန်မာအစိုးရကသတင်းသမားတွေကိုချိန်ချောက်ရာရောက်နေတယ်လို့ Daniel Bustard ကတည်ပြပါတယ်နယူးယောက်ချေဆိုင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကလည်းကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးနောက်ဆုံးမှလွတ်မြောက်လာပြီဖြစ်တဲ့အတွက်အလိုမဲ့စိတ်သက်သာရာရမိကြောင်းနဲ့မြန်မာဆွေရအနေနဲ့အစကတည်းကကသူတို့နှစ်ဦးကိုဖမ်းဆီးထောင်ချဖို့မတင်ကြောင်း CPJ အရှေ့တောင်အာရှဆိုင်ရာအကြီးအကဲ Sean Crispin ကပြောပါတယ်။အလားတူ American ပြည်ထောင်စု Washington DC ချေဆိုင် National Press Club နိုင်ငံသားသတင်းတော်များအဖွဲ့ကလည်းအခုလို writer သတင်းတော်နှစ်ဦးလွတ်မြောက်လာတဲ့အတွက်ဝမ်းမြောက်မိပေမဲ့အရင်ကတည်းကသူတို့ကိုအကျဉ်းချဖို့မတင်ဘူးလို့ဥက္ကဋ္ဌ Alison Kojet ကပြောပါတယ်။ဒါ့အပြင် National Press Club ရဲ့သတင်းလွတ်လပ်ခွင့်ဆုရှင်တွေဖြစ်တဲ့သူတို့နှစ်ဦးကို Washington ကိုဖိတ်ခေါ်ဖို့ရှိတယ်လို့လည်းဆိုပါတယ်။သမ္မတလူငယ်ချမ်းသာခွင့်နဲ့မေလ9ရက်နေ့ကလွှတ်ပေးလိုက်တဲ့အကျဉ်းသားအကျဉ်းသူ 6,520 မှာ Writer သတင်းတော်နှစ်ဦးအပါအဝင်နိုင်ငံရေးအကျဉ်းသား20ထက်မနည်းလွတ်မြောက်လာကြောင်းမြန်မာအခြေစိုက် AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကပြောပါတယ်ရှင်။